ဟာနာလွဲသွန်းဆမှုကွန်ဂရက်စ်တို့ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မှုအလွတ်တော်ဒီမိုကရက်တစ်ရဲ့ချိုးဖောက်မှုတွေလေးလာချင်မှာပဲအခုနောက်ဆုံးထက်လွတ်တော်ကသမ္မတမှာအပြစ်မရှိကြောင်းမဲခွဲဆုံးဖြတ်လိုက်ပါတယ်။သမ္မတရဲ့ Republican Party ကကိုယ်စီအများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်မှာဗိုလ်ထုံးလေးကမဲခွဲရမှာတော့အာဏာလွဲသွန်းဆမှုဆွဲချက်အတွက်သမ္မတကိုတရားစိုးလွှတ်ပေးဖို့ထောက်ခံမဲ52မဲကောက်ခံမဲ48မဲကွန်ဂရက်စ်တို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်မှုဆွဲချက်မှာတော့အပြစ်မရှိကြောင်းထောက်ခံမဲ53မဲကန့်ကွက်မဲ49မဲရရှိခဲ့တာပါ။ဒါမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကအဓိကပြန်ဖက်ဖြစ်လာနိုင်ရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်အချင်းပြည့်ချက်ဆမှုဆွဆွဲချက်နဲ့စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တယ်လီဖုန်းဆက်သွယ်စကားပြောရင်မှာသမ္မတထရန့်ကပြားပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အတိုက်ခံဒီမိုကရက်တစ်ပြည်ရဲ့နှစ်ထဲကဆလို့သမ္မတထရန့်ကိုအရေးယူဖို့ဂျိုးပန်းလာကြတာဖြစ်ပါတယ်။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အလို့တော်မှာသမ္မတကိုတရားစွဲဖို့ဆုံးဖြတ်ခဲ့ပေမဲ့အပြစ်ရှိကြောင်းထောက်ခံမဲ့အနည်းဆုံး3ပုံရဖို့လိုအပ်တဲ့အထက်လွှတ်တော်မှာတော့ပါတီလိုက်မဲ့ပြရမှာအများစုဖြစ်တဲ့ Republican တွေကအသာရခဲ့ကြတာပါ။ကျူတင်ခံမှန်းထားတဲ့အတိုင်းသမ္မတမှာအပြစ်မရှိတဲ့အကြောင်းထက်လွှတ်တော်ကအခုနောက်ဆုံးဆုံးဖြတ်လိုက်တဲ့အတွက်နောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေကြုံရနိုင်တယ်လို့လည်းအခက်အခဲတွေသုံးသပ်နေပါတယ်။သမ္မတဖရန့်ကတော့ထက်လွှတ်တော်ကအပြစ်မရှိကြောင်းဆုံးဖြတ်လိုက်တဲ့ပုံကြာသာပြင်းနေမှာတရားဝင်တုံ့ပြန်သွားမယ်အကြောင်းပြောဆိုခဲ့တာပါ။မဟုတ်မမှန်လှုပ်ကြံထားတယ်လို့ဆိုတဲ့အရေးယူရေးကြိုးပမ်းမှုတွေပေါ်အောင်ပွဲခံနိုင်ခဲ့တဲ့အကြောင်းကြာသာပြင်းနေမွန်းလဲစစ်နာရေးချိန်အင်ဂျီတော်ကနေအများပြည်သူသိအောင်ကြီးညာသွားမယ်အကြောင်းတူတာလူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုထားဖြစ်ပါတယ်။